အလုတ်ကင်ဖန်ဒီရေးကမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့နိုင်ငံတကာအလုတ်သမားအများအဖွဲ့ချုပ် ILO ညီလာခံမှာမြန်မာအစိုးရကပြောကြားပါတယ်အလုတ်ကင်ဖန်ဒီပေးရေးအလုတ်သမားဥပဒေပြင်ဆင်ရေးတွေလုပ်နေတယ်လို့အစိုးရကဆိုပါတယ်အလုတ်သမားရေးဆောင်ရွက်နေသူတွေကတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုအပေါ်အားမလိုအားမရဖြစ်နေကြပါတယ်မတ်တင်ကြီးထက်ကစူးစီးတင်ပြထားတာပါ
အလုတ်ကင်တွေဖန်တီးရေးမြန်မာဆွေရဘက်ကဦးစားပေးဆောင်ရွက်နေတယ်လို့အလုတ်သမားလွှင့်မှုကြီးချက်ရင်းနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေကနိုင်ငံတကာအလုတ်သမားအဖွဲ့ ILO ညီလာခံမှာပြောဆိုခဲ့ပါတယ
် Job creation is one of the national priorities of Myanmar. Tripartite dialogue will be further complement our efforts.
လောကိုင်းရဲ့ဖန်တီးပေးရေးကမြန်မာနိုင်ငံရဲ့မျိုးသားအဆင့်ဦးစားပေးလုပ်ငန်းတွေတဲ့ကတခုဖြစ်ပါတယ်။တင့်တော်တဲ့အလို့ကိုင်းတွေဖန်တီးရေးသုံးပွင့်ဆိုင်တွဲဆောင်ဆွေးနွေးရင်းနဲ့ရှစ်ဆက်ဖော်ဆောင်သွားမှာဖြစ်ပါတယ်။အစိုးရရဲ့ဆောင်ရွက်ချက်တွေကိုအချင်းချုပ်တင်ပြချင်ပါတယ်။အမျိုးသားအဆင့်သုံးပွင့်ဆိုင်ကော်မတီမှာအစိုးရအလို့သမားနဲ့အလို့ရှင်ကိုယ်စားလှယ်တွေပါဝင်ပါတယ်လို့ဝင်ကြီးဦးသိန်းစွေပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာအလုတ်သမားအဖွဲ့ ILO ရဲ့106ချိန်မြောက်ညီလာခံကိုဇွန်လ5ရက်နေ့ကနေ16ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပခဲ့တာပါမြန်မာနိုင်ငံမှာအလုတ်အကင်တွေဖော်ဆောင်နိုင်ရေးအလုတ်သမားဥပဒေတွေပြင်ဆင်ရေးအပြင်ရွှေပြောင်းအလုတ်သမားတွေကိုအကာအကွယ်ပေးရအတွက်ပါဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ
် As the international community is striving for a global compact on migration
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရွှေပြောင်းအခြေချမှုဆန်ရသဘောတူညီချက်ရဖို့ကြိုးပမ်းနေတာနဲ့အတူရွှေပြောင်းလူသမားတွေကိုကာကွယ်ပေးရေးနဲ့မြင့်တင်ပေးရေးအလုသမားတို့ရဲ့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးနဲ့လူမှုဖူလုံရေးစနစ်ရှင်သန်အားကောင်းရေးကိုလည်းအဓိကဦးစားပေးဆောင်ရွက်နေပါတယ်လို့ဝန်ကြီးဦးသိန်းစွေပြောဆိုခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့လက်ထက်မှာအလုတ်ကင်သစ်တွေတိုးတက်လာတဲ့တိသာထင်ရှားတဲ့အထောက်အထားမရှိဘူးလို့အလုသမားရေးဆောင်ရွက်သူတချို့ကဝေဖန်ပါတယ်အလုတ်သမားတွေအနေနဲ့ကတော့အလုတ်အကိုင်းမဆုံးရှုံးရတဲ့အတွက်အာမခံချက်မရှိတဲ့အခြေအနေနဲ့ရင်ဆိုင်နေကြရတာလို့သွေးစည်းညီညွတ်တော်တပ်မခများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အစည်းအဝေးမှူးဒေါ်မျိုးမျိုးအေးကအခုလိုပြောပါတယ်
။လုံးလုံးဆယ်မှာဥပဒေဆိုင်ဆိုင်ရာမှာအားနည်းတာတွေကအလုတ်တွေကိုအစုလိုက်ပြုံလိုက်ချုပ်နေတဲ့ဝန်ထမ်းတွေကိုဒါပေမဲ့ဝန်ကြီးဌာနအနေနဲ့စိတ်ပြီးတော့ထိရောက်တဲ့စွမ်းဆောင်မှုမလုပ်နိုင်ဘူးပေါ့။
အလုတ်သမားရေးတိုးတက်မှုအတွက်အလုတ်သမားဥပဒေတွေပြင်ဆင်ရေးကအခက်ရကြတာမှန်ပေမဲ့ဒီဥပဒေတွေမပြင်ဆင်နိုင်သေးခင်မှာရှိနေတဲ့ဥပဒေအတိုင်းအတိအကျကျင့်သုံးနိုင်မဲ့အစိုးရရန်တရားတရားလိုအပ်နေတာလို့လဲအလုတ်သမားရေးဆောင်ရွက်နေတဲ့ဒေါ်မျိုးမျိုးအေးကထောက်ပြပါတယ
်ကျမတို့ကတော့ law reform ပါနော်နောက်တစ်ချက်က law reform မလုပ်နိုင်ခင်မှာသူဟာနဲ့သူရှိနေဒါပေမဲ့ law and instrument ဒီ law အသက်ဝင်အောင်အတွက်လုပ်ဖို့အတွက် institution အရန်အားနည်းတယ်ကျမတို့အလုသမားတယောက်ကအလုတ်ကျုပ်သွားရင်အလုသမားတယောက်တစ်ခုမှဖြစ်ဘယ်ကိုသွားရမလဲဘာလို့လောက်ရမလဲအဲ့ဒီမှာတာဝန်ယူမဲ့တာဝန်ခံမဲ့လူတွေပေါ့နော်ကျမပြောတာအောက်ခြေဦးစီးရာရှိထားလိုက်တော့ညွန်ကြားရေးမှုချုပ် level အဆင့်အောင်မှာဒီကိစ္စဟာပုံညွန်ကျုံးနဲ့ပဲဆိုင်တယ်ဒီကိစ္စဟာဒီညွန်ကျုံးနဲ့ပဲဆိုင်တယ်ငါတို့လည်းမဆိုင်ဘူးလို့ပြောနေမယ်အစားပေါင်းဆက်ညီနိုင်ပြီးတော့အလုသမားကိစ္စကိုဘယ်လိုပြေလည်အောင်ဖြေရှင်းမလဲဆိုတဲ့အခြေတစ်ခုကိုထောက်မယ်ဆိုလို့ရှိရင်ဒီလောက်ထိပြဿနာမတက်ဘူးလို့ကျမအမြင်နဲ့ဥပဒေပြင်တာပေါ့လေဥပဒေဆိုတာကလွတ်တော်ကိုသွားရမယ်ပြင်ဆင်တဲ့အပိုင်းတွေရှိမယ်အဲ့ဒါမလုတ်ခင်ဆိုင်ကြမှာကျမတို့ကဒီတိုင်းငုတ်တုတ်ထိုင်နေရမှာလားပေါင်းဆက်ပြီးတော့အဖြေရှာပြီးလုတ်တင်တယ်လို့ကျမတို့မြင်တယ
်မြန်မာအစိုးရရဲ့အလုသမားဥပဒေပြင်ဆင်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိဖို့နောက်အစိုးရအတိအမှတ်ပြုအလုသမားအဖွဲ့တွေအတင်မဟုတ်ဘဲအလုသမားကိုစားပြုအဖွဲ့အစည်းတွေအလုံးပါဝင်ခွင့်ရရေးတန်းတူဆွေးနွေးခွင့်ရရေးရှိဖို့လိုအပ်တယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့သတင်းဖတ်အတွင်းချင်းပခဲ့တဲ့ ILO ညီလာခံမှာတော့မြန်မာနိုင်ငံကို2019ခုနှစ်2020အတွက် ILO အုပ်ချုပ်မှုအဖွဲ့ဝင် Deputy Member အဖြစ်လဲရွေးချယ်ခြင်းခံခဲ့ရပါတယ်မြန်မာနိုင်ငံတွင်လက်ရှိ ILO ဆက်သွယ်ရေးအရာရှိယုံအစားမြန်မာနိုင်ငံဆိုင်ရာ ILO ရုပ်အဖြစ်ပြောင်းလဲဖွင့်နှင်နိုင်ရေးလဲ ILO ညွှန်ကြားရေးမှူးချုပ်နဲ့ပြည်ထောင်စုဝန်ကြီးဦးသိန်းစွေတို့ဆွေးနွေးခဲ့ကြပါတယ်ရှင်